ကရင်ပြည်နယ်ဖအံမြို့တထုံခရိုင်အတွင်းကစစ်ကောင်စီရဲ့ဝဘိုးတော်လမ်းဆောင်ရဲကိတ်ကိုကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မဟာတပ်နဲ့ PDF ရဲ့ပူးပေါင်းတပ်ဖွဲ့တွေကဧပြီလ19ရက်နေ့မနက်ပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့တဲ့အကြောင်း KNU တပ်မှတထုံခရိုင်အတွင်းရေမှူးဖလူစောစုံမြင့်ကအခုလိုပြောပြပါတယ
်တထုံခရိုင်ရဲ့ဒီဖအံမြို့နယ်ဘက်မှာခန္ဓာဒီကကမမောင်းလမ်းဆောင်ကျွန်တော်ရန်ကုန်ဖအံလမ်းဆောင်ကျွန်တော်တို့မနေ့ရှင်းနေမှာဟိုမှာကျွန်တော်တို့ဒီကျန်ရည်လေးနဲ့ဘောင်းစားဖက်ပြီးဟိုမှာတောင်းဝင်ကြည့်တာဟုတ်တယ်။အဲဒီမှာဆဲကျွန်တော်တို့ခေါ်တော့ဘူတော်ရဲတာ။ကျွန်တော်က6ရောက်ကြတယ်။ကျွန်တော်တို့ဖြူထားတာကနာအကောလာကနာငန်းလဲရတယ်။တက်ခွဲချစ်ပြီးကျွန်တော်တို့ဘုန်းနိုင်စနာတော်ဒီစစ်ကောင်စီဖက်တော်ကလာပြီးတော့ကနာဒီရန်တမ်းပြစ်ခတ်တယ်။ဒီလိုချင်းလာနေပိတ်ထားတယ
်ဘဘိုးရောရေကိတ်ကိုတော့နေမြေကန်ကရင်မျိုးသားလွတ်မြောက်ရေးတပ်တမဟာတင့်နဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF တွေကကားနဲ့ဝင်ရောက်ပစ်ခတ်ခဲ့တာလို့ဆိုပါတယ်ပစ်ခတ်မှုတွေဖြစ်ပြီးအဲ့ဒီဂိတ်အနီးမှာမိုင်းကွဲတာတွေထပ်ဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်အဲ့ဒီဝဘိုးရောရေကင်းစကန်ကတော့စစ်သားတွေနဲ့ရဲတွေကစောင့်ကြက်ပြီးဒေသခံတွေသွားလာတဲ့အခါမှာစစ်စေးမင်းမျက်နှာတွေလုတ်တယ်လို့ဆိုပါတယ် KNU တပ်မှတထိန်ချုပ်ရာနေမြေတွေမှာ AP လအတွင်းမှာတိုက်ပွဲ၅ချိန်ထက်မနည်းဖြစ်ခဲ့ပြီးစစ်ကောင်စီတပ်တွေကတော့ AP လ16ရက်နဲ့19ရက်နေ့တွေမှာဒေသခံတွေရဲ့ရွာတွေတဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာတွေရှိနေတယ်လို့လည်းဖရိုစောစုံမြင့်ကပြောပါတယ
်စစ်သားတော်မှာကျတော့ဒီလူထုတွေအစ်တဲ့ပြီးတော့ပြည်စည်းတွေယူတယ်အဲဒီဖြိုးတယ်ဒီရပ်ပြီးဒီကတော့ဒီလိုတော့ဒီခင်ဗျားနေပြီးတော့ဒီလိုစနတာပြင်မယ်ဆိုလို့ရှိရင်ဒီအရင်မျိုးရှုံတယ်တော့ဟဲ့လားဒီလိုပြောတယ်ပေါ့နော်။ဟုတ်ကဲ့ဒီမျိုးကလည်းဒီလိုလည်းနေကြည့်နေဖြစ်တယ်ဒီကျွန်တော်တို့ခမကူအရင်ချင်းနဲ့ခမကူအနေနဲ့လည်းနေကြည့်ဖြစ်တယ်ပါလေ။ကြားတာပေါ့နော်ကျွန်တော်တို့ကတော့မျိုးနေကြတာဒီနေ့လည်းထပ်ဖြစ်တယ်
ကရင်ပြည်နယ်ဖအံမြို့အတွင်းကစစ်ကောင်စီရဲ့ဝဘိုးရောရဲကိတ်ပြစ်ခတ်ခံရမှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။မွန်ပြည်နယ်ကြိုက်ထုံမြို့နယ်တဲကကြိုက်ထုံမြို့အရှေ့ဘက်10မိုင်လောက်အကွာဝေးလောက်မှာရှိတဲ့မုပလင်ကျေးရွာအုပ်စုမုပလင်လမ်းဆောင်မှာမတ်လ31ရက်နေ့မနက်ပိုင်းကလည်းကရင်မျိုးသားလွတ်မြောက်ရေးတပ် KNL တပ်မှတင်းတဲ့ပြည်သူ့ကာကွယ်ရေးတပ် PDF အဖွဲ့တွေကမုပလင်စစ်ကောင်စီဂိတ်ကိုဝင်ရောက်တိုက်ခတ်ခဲ့တာလည်းရှိခဲ့ပါတယ်။မလ29ရက်နေ့ကလည်းတထုံဘီးလင်းလမ်းမှာရွှေရောင်ပြကြေးရွာနီးမှာတော့စစ်ကောင်စီနဲ့ KNU နှစ်ဖက်တိုက်ပွဲဖြစ်တဲ့အတွက်လမ်းမတစ်လျှောက်ခီးသွားပြည်သူများကိုစစ်ကောင်စီဘက်ကပစ်ခတ်တာကြောင့်အသက်မပြည့်သေးတဲ့တထုံမျိုးကကလေးနှစ်ဦးသေဆုံးခဲ့တာလည်းဖြစ်ခဲ့ပါတယ်။ကရင်ပြည်နယ်ဖအံ၊ကြိုင်းစိတ်ကြီး၊ကော့ကရိတ်နဲ့မွန်ပြည်နယ်ကြိုက်ထုံတိမ်စရက်ဘီးလင်းမုတ်ပလင်ကြေးရွာတွေဘက်မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်တွေပြည်သူ့ကာကွယ်ရေးတပ်ပူးပေါင်းတပ်တွေဟာမကြာခဏတိုက်ပွဲတွေရှိနေတယ်လို့လည်း KNU ကထုတ်ပြန်ထားပါတယ်ရှင်။